အာဖဂန်နစ္စတန်မြို့တော်ကဘူးမှာရှိတဲ့ရုရှားတန်ယုံဝင်ပေါက်အနီးတနင်္လာနေ့ကဘုံးတလုံးပေါက်ကွဲခဲ့တဲ့အတွက်တန်ယုံဝင်သား2ဦးအပါအဝင်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ကြီးဝင်ခွင့်ဗီဇာလျှောက်ထားဖို့စောင့်ဆိုင်းနေသူတွေကိုစီစဉ်ပေးဖို့တန်ယုံဝင်သား2ဦးအပြင်ထွက်လာစဉ်မှာဘုံးပေါက်ကွဲခဲ့တာဖြစ်ပြီးအမည်မသိအကြမ်းဖက်အဖွဲ့ကတိုက်ခတ်ခဲ့တာဖြစ်ကြောင်းရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနနဲ့မျက်မြင်တွေကိုကိုးကားပြီးရုရှားသတင်းဌာနတွေကပြောဆိုခဲ့ပါတယ်။အကြမ်းဖက်လို့ရဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဒါဟာလက်ခံနိုင်စရာမရှိသလိုဒီလို့ရမျိုးကိုလည်းရှုံချပါတယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီဘက်စကော့ကပြောဆိုခဲ့ပါတယ်။ကပူးရတပ်ဖွဲ့ပြောရေးဆွေးခွင့်ရှိသူခလစ်ဇာဒရန်ကတော့တေဆုံအသေးခံဘုံခွဲသမားဟာလူအုပ်ထဲမှာဘုံခွဲဖို့ကြိုးစားခဲ့ပေမဲ့မရောက်လာမီတာလီဘန်လုံခြုံရေးတပ်ဖွဲ့ကလေးကပြစ်ခတ်ခဲ့တဲ့အတွက်တေဆုံပြီးဘုံပေါက်ခွဲခဲ့တာလို့ Twitter ကနေတချင်ပြောဆိုပါရယ်အာဖဂန်ရသား၄ဦးတေဆုံပြီး၁၀ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့လည်းအတည်ပြုပြောဆိုပါရယ်အခုလိုတေဆုံခဲ့မှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံသားရဲ့ဝင်ကြီးစာကေးလက်ဘရော့ကလည်းတေဆုံသူတွေအတွက်ဝမ်းနဲ့ကြောင်းပြောဆိုပါရယ်အာဖဂန်နိုင်ငံသားရဲ့ဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ခေါင်းဆောင်နဲ့ရုရှားတို့ရဲ့ရင်းနှီးတဲ့ဆက်ဆံရေးကိုတိကျခံမှာမဟုတ်ကြောင်းနဲ့ဒီကိစ္စကိုသေချာစုံစမ်းပြီးတန်ယုံကိုလည်းလုံခြုံရေးတိုးချထားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။